အမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့တရုတ်သမ္မတရှီကျင်းပင်တို့ရှေ့တစ်ပတ်ထဲတွေ့ဆုံမယ်လို့မျှော်လင့်ရတဲ့အမေရိကန်အနောက်ဘက်ခြမ်းဆန်ဖရန်စစ္စကိုမြို့မှာကျင်းပမဲ့ APEC အာရှပစ္စိဖိတ်စီးပွားရေးပူးပေါင်းဆောင်ရွက်မှုဆွေးနွေးပွဲမတန်ခင်တရုတ်ဒုဝန်ကြီးချုပ်ဖြစ်တဲ့ဟဲလီဖန်နဲ့အမေရိကန်ဗဏ္ဍာရေးဝန်ကြီးဂျန်နက်ယယ်လင်တို့နှစ်ရက်တာတွေ့ဆုံဆွေးနွေးပွဲကိုကြာသပတေးနေ့မှာစတင်လိုက်ပါတယ်ဒီဆွေးနွေးမှုကတရုတ်အမေရိကန်ဆက်ဆံရေးတင်းမာနေတာကိုဖြေလျှော့ရင်းနဲ့ကာကွယ်ရေးကုံသွယ်ရေးရာသီဥတုဖောက်ပြန်ပြောင်းလဲမှုကိစ္စရပ်တွေမှာပါဆွေးနွေးသွားနိုင်ဖို့လမ်းကြောင်းဆက်ဖွင့်ထားနိုင်ရည်အတွက်ရည်ရွယ်ပုံရပါတယ်ဗဏ္ဍာရေးဝန်ကြီးယယ်လင်နဲ့တရုတ်ဒုဝန်ကြီးလီဖန်တို့ကြာသပတေးနေ့တောက်ကြာနှစ်ရက်ကြာတွေ့ဆုံဆွေးနွေးမှုပြီးရင်တော့ရှေ့တစ်ပတ်တည်းဆန်ဖရန်စစ္စကိုမှာကျင်းပမယ့် APEC Forum ရဲ့ဘေးဘက်မှာသမ္မတဘိုင်ဒန်နဲ့သမ္မတရှီဂျင်းပင်တို့တီးသန့်တွေ့ဆုံကြလိမ့်မယ်လို့မျှော်လင့်ရပါတယ်။တရုတ်ဒုဝန်ကြီးချုပ်လီဖန်နဲ့အမေရိကန်ဝန်ကြီးယယ်လင်တို့အခုတစ်ခေါက်တွေ့ဆုံမှုကအမေရိကန်တရုတ်သမ္မတနှစ်ဦးတွေ့ဆုံကြမဲ့ပွဲပြတ်မသွားရအောင်လို့အခိုင်အမာဖြစ်စေရည်ညှိနှိုင်းတဲ့သဘောလို့အကဲခတ်တွေကသုံးသပ်ပါတယ်ခင်ဗျာ။